American ပြည်ထောင်စု New York ပြည်နယ် Buffalo မြို့မှာပြီးခဲ့တဲ့သတင်းဘက်ကုန်ပိုင်းကဆယ်ကျော်သက်လူပြူတနတ်သမားကကုန်းစုံဆိုင်တစ်ခုအတွင်ပြစ်ခတ်တာကြောင့်လူမဲဆယ်ဦးသေဆုံးခဲ့ရမှုဟာပြည်တွင်းအကြမ်းဖက်ဝါဒဖြစ်တယ်လို့ American သမ္မတ Joe Biden ကအင်ကာနေမှာပြောပါတယ
်။ We have a problem with domestic terror.
ပြည်တွင်းအကြမ်းဖက်မှုပြဿနာရှိနေပြီလို့သမ္မတ Biden ကပြောဆိုသွားတာပါ။သမ္မတ Biden နဲ့သမ္မတ Gore Jill Biden တို့ဟာ Tops Friendly Market ပြစ်ခတ်မှုအတွင်သေဆုံးခဲ့ရသူတွေရဲ့မိသားစုဝင်တွေဒဏ်ရာရသူ3ဦးတို့နဲ့တီးခြားတွေ့ဆုံခဲ့ပါတယ်။သမ္မတဘိုက်ဒင်ကတိုက်ခိုက်မှုကိုရှုတ်ချပြောဆိုပြီးလူပြူကြီးစိုးရေးဟာအစိတ်အတော့ဖြစ်ပြီးအမေရိကန်မှာမရှိစေရဘူးလို့လည်းပြောဆိုခဲ့ပါတယ်။